ကိုမြားကြီးခင်ဗျာဆက်ဆက်ရှိရေးခင်းကိုကိုမြားကြီးတို့ចောင်းသားတွေကစတင်ခဲ့တာအခုဆိုရင်25နှစ်ပြည့်တော့မှဖြစ်ပါတယ်ဒီဟာနဲ့ပတ်သက်ပြီးတော့ပြန်ပြောင်းသုံးသပ်ရင်ကျဉ်းချုံပြောမှဆိုရင်အောင်မြင်တဲ့ပွဲလားမအောင်မြင်ခဲ့ဘူးလားအဲ့ဒီဟာကိုစပြီးပြောစီချင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ဒီနေ့ကကိုမြားကြီးနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေထဲမှာအဲ့ဒီထဲမှာဗာရေးထားလဲဆိုတော့ကိုမြားကြီးတို့ကိုမြားကြီးကိုပေါ့လေ one of the leaders of the field uprisingကျောင်းသားတွေထကြွားခဲ့တဲ့အုံကြွားမှုမအောင်မြင်ခဲ့တဲ့အုံကြွားမှုရဲ့ကောင်းဆောင်တူးစပြညွှန်းထားတယ်အဲ့ဒါကိုလက်ခံပါသလား
88အရေးသူဘုရုအရေးတော်ပုံကြီးဟာတိုင်းပြည်ရဲ့တပါတီအာဏာရှင်စနစ်ကိုဖြုတ်ချခဲ့တယ်ဆိုတာတော့အထင်ရှားပဲကွာဒါမဲ့ကျွန်တော်တို့ဘက်ကပေါ့ကျွန်တော်တို့ပေါ့ဗျာလူကျေလူကန်ဆောင်ရွက်မှုတွေရဲ့အားအနေချက်တွေလည်းရှိခဲ့ပါလိမ့်မယ်တိုင်းပြည်ကံကြမ္မာကြောင့်ပဲဆိုဆိုကျွန်တော်တို့တိုင်းပြည်ဟာတကယ့် democratic country ဖြစ်ကူတော့မရောက်ဖဲနဲ့စစ်အာဏာရှင်စနစ်အောက်ကိုတော့ကျွန်တော်တို့ရောက်သွားခဲ့ရတယ်။တိုးတော်လည်းပဲစစ်အာဏာရှင်စနစ်အောက်မှာ1990ရွေးကောက်ပွဲကြီးကိုတိုင်းပြည်ကြီးသည့်ကဘာပြည်ကျင်းပပြီးခဲ့ရတယ်ဆိုတာကတော့အထင်ရှားရှိခဲ့တဲ့အတွက်ကြောင့်မလို့88ရေတော်ကူကြီးကိုတုံးတက်မယ်ဆိုလို့ရှိရင်လုံးလုံးများများကြီးရီမန်းချက်ကိုမရောက်ပေမဲ့လည်းဆုံးရှုံးတဲ့ရေတော်ကူတစ်ခုလိုကျွန်တော်မမြင်ဘူးကဒါကျွန်တော်ကတော့ကျွန်တော်အဲ့လိုမြင်တယ်အတိုင်းအတာတရက်ထီတော့ခရီးရောက်ခဲ့တယ်လို့ကျွန်တော်ပြောချင်တယ်အထင်ရှားပါပဲမဆလာပါတီထုတ်ကြပြီးတော့မှအလုံးလည်းမြင်တဲ့အတိုင်းပဲလေပါတီတို့စနစ်ကိုကူပြောင်းခဲ့ရတယ်ဆိုရှယ်လစ်စီဝိုင်းစနစ်ကလည်းရေးွက်စီဝိုင်းစနစ်ကိုကူပြောင်းခဲ့ရတယ်ဆိုတော့ရင်းလို့မရတဲ့အချက်ပေါ့အဲ့ဒါကြောင့်ကျွန်တော်ကတော့အတိုင်းတာတရက်တီအောင်မြင်ခဲ့တယ်လို့ယူဆပါတယ
်ဟုတ်ကဲ့အဲ့တော့88မျိုးဆက်တွေရဲ့ legacy သူတို့ရဲ့ထားရခဲ့တဲ့အမွေအနှစ်သူတို့ရဲ့အစဉ်လာဟာဘယ်လိုလို့သမိုင်းမှာမှတ်တမ်းတင်လာလိမ့်မယ်ထင်ပါတယ်လဲ
အဲ့ဒါကတော့အခုလက်ရှိလေကျွန်တော်တို့တမန်ကိုဆက်ပြီးတော့မှရေးနေကြဆဲပဲလို့ကျွန်တော်မြင်နေကြဒီအချိန်မှာခြုံပြီးပြောရမယ်ဆိုလို့ရှိရင်တော့88 90ဆိုတာထက်ပေါ့ဗျာ88ဖြစ်ပေါ်လာဖို့တက်က60 94 95 96စသဖြင့်အကြောင်းသားလှုပ်ရှားမှုတွေလူစုလှုပ်ရှားမှုတွေကအရင်ခံပါလေအဲ့တော့88ကိုပြန်သုံးသပ်မယ်ဆိုလို့ရှိရင်88ဆိုဒီမှာဒီလူစုတက်ရလုံးကနေပြီးတော့မှဆဲနေလျော်မြင်းဆောင်မကြံတပါတီအာဏာရှင်စနစ်ကိုစန့်ကျင်တော်လှန်ခဲ့တဲ့တိုက်ပွဲကြီးဖြစ်ပါလေအဲ့တော့88ကိုပြန်ပြောင်းပြီးပြောမယ်ဆိုလို့ရှိရင်လူထုတွေရဲ့လှုပ်ရှားမှုအရေးတော်ပုံကြီးဟာတပါတီအာဏာရှင်စနစ်ကိုဖြုတ်ချခဲ့တယ်ဆိုရယ်တမိုင်းမှာတော့တင်ကြံခဲ့တာအမှန်ပါဒါပေမဲ့အခုတွားနေတာတော့ Democratic Country တစ်ခုဖြစ်လာအောင်ပုံဖော်မလားပုံဖော်ဖို့ရောက်ပြီလားဆိုတဲ့အပေါ်မှာတော့ကျွန်တော်တို့တမိုင်းကိုဆက်ရည်နေတုံးပဲလို့ပြောချင်ပါတယ်ဗ
ျဟုတ်ကဲ့အဲ့တော့အဲ့ဒီခေါင်းဆောင်အဲ့ဒီမျိုးဆက်တွေရဲ့အခန်းဟာမြန်မာနိုင်ငံတမိုင်းနဲ့အတူဆက်လက်ပြီးတော့ရှင်သန်လှုပ်ရှားနေစေလားလို့
ဟုတ်ပါတယ်ခင်ဗျအဲ့ဒါကတော့အထင်ရှားပါပဲ။ဘာဖြစ်လို့လဲဆိုတော့88လို့ပြောလိုက်ရင်ကျွန်တော်တို့88မျိုးဆက်ငင်းငင်းလက်လူအဖွဲ့ကြီးတစ်ခုလည်းမဟုတ်ပါဘူး။88ကာလမှာအပြည်ပြည်တကာကကျောင်းသမဂ္ဂကြီးနောက်တစ်ခါကျွန်တော်တို့အလုပ်သမားသမဂ္ဂကြီးနောက်တစ်ခါကျွန်တော်လယ်သမားသမဂ္ဂကြီးအဆရှိခြင်းပေါ့လေမွေးဖွားလာတဲ့လူတွေကအခုနိုင်ငံရေးဝေလူလောကထဲမှာလည်းနိုင်ငံအခင်းချင်းကြားထဲမှာလည်းဆန်ရဆန်ရနေပြီးတော့မှကျွန်တော်တို့ဖြုတ်တော်လည်းရောက်တဲ့လူတွေရောက်ကုန်ကြပြီအော်အပြင်မှာလည်းအရက်ပဲလူဖွဲ့စည်းမှာလည်းဒုသာဆောင်လူတွေရှိတယ်လို့နောက်တစ်ခါပြည်ပမှာလည်းရှိတယ်ပြည်ရင်းမှာလည်းရှိတယ်ဆိုတော့မြန်မာနိုင်ငံရဲ့အခမ်းအနားမှာတော့88ကမွေးဖွားပေးလိုက်တဲ့လူတွေဟာဆင်းဆဲမပြတ်အခုနိုင်ငံရေးစက်ခုံပေါ်ဆက်လက်ရှိနေတယ်လို့ကျွန်တော်မြင်ပါတယ
်ဆိုတော့88တစ်ဖွဲ့လုံးရဲ့အဓိကပင်မ mainstream 88အင်အားစုတွေရဲ့အခမ်းအနားရောအခုခါမှာလူမှုရေးတွေဒါလူခွင့်ရေးကိစ္စတွေအများကြီးဆောင်ရွက်နေရဲဆိုတာနိုင်ငံတကာကလည်းအသိမှတ်ပြုရဲကျွန်တော်လည်းကောင်းကောင်းကြားပါရဲဒါပေမဲ့တိုင်းပြည်အပေါ်မှာအဓိကတင်ရှိနေတဲ့ဒီမိုကရေစီလူ့အဖွဲ့အစည်းပေါ်ဆောင်ရွက်တောင်းဟာကြည်ပွန်ပြီလားအဲ့ဒီအတွက်ဘယ်လိုဆက်ပြီးလုပ်ကြမလဲ
ဟောရိုးသားစွာဝန်ခံရမယ်ဆိုလို့ရှိရင်တော့တိုင်းပြည်မှာရှိတဲ့ဒီဒီမိုကရေစီတဲ့လူခွင့်ရေးထုံကောင်းထားဆောင်တဲ့တောင်းကိုကြည်ပွန်ပြီလားဆိုတဲ့ဟာကျွန်တော်တယောက်တည်းအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ရိုးရိုးရဝင်ခံရစီကျွန်တော်တို့ဆန္ဒဤမပြေပါသေးပါဘူးအဲ့ဒီအတွက်ကြောင့်ကျွန်တော်တို့တောင်းဝန်ကြည်ပြုံပြီးလို့ကျွန်တော်မခံယူပါဘူးခင်ဗျာကျွန်တော်တောင်းဝန်မကြည်သေးပါဘူးအဲ့တော့ရှစ်လျှောက်ကတော့ကျွန်တော်တို့အမြင်နဲ့တကယ်ကိုစစ်စစ်မှန်မှန်ဒီမိုကရက်တစ်ကန်ထရီဖြစ်သွားအောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့ညာမှာတော့အခမ်းအနားကတော့လွတ်တော်အတွင်းမှာလည်းရှိမှာဖြစ်တယ်လို့လွတ်တော်ပြင်ပမှာလည်းရှိမှာဖြစ်တယ်နိုင်ငံရေးပါတီမှာရှိမှာဖြစ်တယ်လို့နိုင်ငံရေးပါတီမဟုတ်တော့အရက်ဖက်လူ့ဖွဲ့စည်းမှာလည်းရှိသွားမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့အဓိကကျွန်တော်နိုင်ငံရေးပါတီကိုနဲ့ပတ်သက်တဲ့အခန့်ကဏ္ဍကိုမေ့ချင်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံရေးပါတီဆိုတာဟာနိုင်ငံရေးလုပ်ရင်အဓိကလိုအပ်တာပဲ။ပါတီကအာဏာရလာမှကိုရိုးလိုချင်တဲ့လမ်းစဉ်ကိုဥဆောင်ရောချမှတ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။အဲ့ဒီဆိုတော့အခု88မျိုးဆက်တွေကိုစည်းကြကူစားပြုတဲ့နိုင်ငံရေးပါတီနိုင်ငံရေးအင်အားစုတွေကပေါ်ပေါက်လာမဲ့အခြေအနေဘလောက်နိကပ်နေပြီလဲခင်ဗျာ
ကျွန်တော်မြင်တာကတော့2015မတိုင်ခင်မှာတော့အခြေအနေအမျိုးမျိုးဖြစ်နိုင်ပါလေ။ဒေတာတော့တစ်ခုကတော့ကျွန်တော်အခုလက်ရှိကျွန်တော်88မျိုးဆက်ចောင်းသားများဒါမှမဟုတ်88မျိုးဆက်ငင်းငိမ့်နဲ့ပွန်လင်းလူဖွဲ့စည်းတအုပ်စုလုံးအနေနဲ့နိုင်ငံရေးပါတီတစ်ခုခုအနေနဲ့ထွက်ပေါ်လာလိမ့်မယ်လို့မရှိပါဘူး။ထွက်ပေါ်လာမှလည်းမဟုတ်ဘူးလို့မြင်ပါတယ်။တအုပ်စုလုံးပါတဲ့ဟာကတော့ဒါပေမဲ့ကျွန်တော်တို့ထဲမှာရှိတဲ့ခုနပြောသလိုလွတ်တော်ထဲမှာဖြစ်မယ်နိုင်ငံရေးခုနဥပဒေပြန်တော်တော်တော့ကျွန်တော်လုံးဝသဘောတူပါတယ်နိုင်ငံရေးဆိုတာနိုင်ငံပါတီတက်ထောင်ပြီးတော့မှအာဏာရမှကိုလုံးချင်တာကိုလုံးဝမှာဖြစ်ပါတယ်အဲ့တဲ့ကြောင့်မလို့ကျွန်တော်တို့မျိုးဆက်ထဲကနေရတော့တေကြာတခုကတော့လွတ်တော်လဲဝင်မှုချင်းချင်းနေဖန်တီးလာမှာတော့တေကြာလဲကအဲ့ဒါကတော့
ဆိုတော့အဲ့ကျွန်တော်က88တဲကထွက်လာတဲ့ပုဂ္ဂိုလ်တွေနိုင်ငံရေးပါတီထောင်ပြီးတော့နိုင်ငံရေးအာဏာကိုရယူမဲ့အစီအစဉ်ကမရှိဘူးလားခင်ဗျာတဲတဲ့မရမယ်ဆိုရင်တော့
အခုတည်းမီရောဟုတ်မှန်တာပေါ့အခုကတဲ့တော့ကျွန်တော်လည်းရှင်းရှင်းလေးရိုးရိုးပဲဖြေပါမယ်နှစ်မျိုးဖြစ်နိုင်ပါတယ်စီပီးသားပါတီတရားရဲ့မှာဝင်သွားတာမျိုးဒါမှမဟုတ်လို့ရှိရင်ကိုယ့်ဟာကိုယ်ထော်တဲ့ပါတီမျိုးဖြစ်လာနိုင်ပွဲရှိပါတယ်ကို
ဟုတ်ကဲ့ပြည်သူလ
ူဒါပေမဲ့အခုခုနပြောလို့ပေါ့တအုပ်စုလုံးကတော့တခုတည်းပဲဖြစ်ဘူးเนาะအဲ့ဒါကိုသိကြတယ်ဗျဟုတ
်အာကျွန်တော်နားသိနေတာတခုကတအုပ်စုလုံးတခုတည်းဖြစ်တာကနိုင်ငံရေးပါတီဆိုတာနိုင်ငံရေးဘက်စနစ်ကိုလူချင်းရတယ်ဒါကိုအတူတူဆောင်ရွက်ကြမယ်တချိန်တုန်းကဆိုရင်အခုစွန့်ရမယ်အရှိမနိုင်ငံရေးလုပ်ပြီးစွန့်စားလာရမယ်စွန့်စားမှုမျိုးတဲ့ကိုမြအေးတို့ကျောင်းသားကောင်းဆောင်တွေ88မှာစွန့်စားခဲ့တာပိုပြီးကြောက်စရာကောင်းတယ်ဗျာအစက်နဲ့လဲပြီးစွန့်စားခဲ့ရတာခင်ဗျားတို့အသိဆုံးပဲအဲ့ဒါဘလောက်ခံခဲ့ရရဆိုတာကိုဆိုတော့ဒီ
အ
ဲ့ဒီကာလတုန်းကခင်ဗျားတို့ကတူညီသောရွယ်ချက်တစ်ခုနဲ့ပေါင်းစည်းနိုင်ခဲ့ကြတယ်အခုအခါမှာကြတော့တူညီတဲ့ရွယ်ချက်ဒီမိုကရေစီနဲ့လူခွင့်ရေးဖော်ဆောင်ပေးမယ်တိုင်းပြည်အတွက်ဘာညာဆွဲရွယ်ချက်ပေါ်မှာဘာကြောင့်တပေါင်းတစည်းနဲ့မဖြစ်နိုင်တာလဲတန်တဲ့အခြေခံကွဲလွဲချက်လေးတွေကိုဒီမိုကရေစီရပါတီထဲမှာမူချပြီးတော့သဘောတူရမယ်ငါတို့လုပ်မယ်ဆိုတာမျိုးမဖြစ်နိုင်ဘူးလားခင်ဗျာ
ကျွန်တော်တို့ရဲ့သုံးသက်ချက်အရတော့မယ်ဆိုလို့ရှိရင်တော့ဗျာနိုင်ငံရေးပါတီထောင်ပြီးတော့မှရွေးကောက်ပွဲဝင်ပြီးတော့လွှတ်တော်လမ်းကြောင်းနဲ့သွားမယ်ဆိုတဲ့ဒီလန်တစ်ခုတည်းနဲ့တော့မြန်မာနိုင်ငံဒီမိုကရေစီရဖို့ကျွန်တော်ဆောင်ရွက်လို့မဖြစ်နိုင်သေးဘူးလို့ကျွန်တော်မြင်တယ်။ဒီလန်ဒီလိုပဲလွတ်တော်ပြဲကိုမဝင်မဲနဲ့အပြင်မာကြီးပဲသူခုနကအရက်ဖက်လူ့ဖွဲ့စည်းအတွင်နဲ့သွားတဲ့လမ်းကြောင်းတစ်ခုတည်းနဲ့လည်းမြန်မာနိုင်ငံဒီမိုကရေစီရလိမ့်မယ်လို့မမြင်ဘူး။ဒီလန်ကြောင်းတစ်ခုကိုဟန်ချက်ညီညီပေါင်းစပ်နိုင်မှာဖြစ်မယ်ဗျ။အဒီနေရာမှာတော့ကျွန်တော်တို့လွတ်တော်လည်းဝင်တဲ့လူကလည်းဝင်မယ်လွတ်တော်ပြင်ပမှာရှိတဲ့လူကလည်းရှိမယ်နောက်ခုလုံးဟန်ချက်ညီနေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကျွန်တော်ထင်ပါတယ်လက်ရှိနိုင်ငံရေးအခြေအနေကဒါအင်မတန်လုံးတဲ့လုံးထက်တဲ့လမ်းလမ်းတွေဖြစ်တယ်လို့လွယ်လွယ်ကူကူမြန်မာဆက်ဆံလဲပို့ပြီးဒီမိုကရေစီနိုင်ငံတစ်ခုထူထောင်နိုင်ဖို့ပို့ပြီးညံ့မယ်လို့ကျွန်တော်မြင်ပါတယ
်နောက်တစ်ခုကပြည်သူလူထုပြည်သူတွေဟာ88ခေါင်းဆောင်တွေရဲ့အခန်းကဏ္ဍဒီလိုအာနာရှင်တပါတီအာနာရှင်စနစ်ပြုတ်ပြခဲ့တာဆီအာနာရှင်စနစ်ကိုဘယ်လိုတွန်းလှန်ခဲ့တာဒါတွေကိုခေါင်းထဲမှာသူတို့မှတ်မိနေတော့အသက်နှလုံးထဲမှာစွဲမြဲနေတော့ဖြစ်တယ်ဒါကြောင့်သူတို့ဟာတစ်ခါခါမှာလက်ရှိနိုင်ငံရေးလောကနဲ့ပတ်သက်ပြီးတော့ဘဝင်မကြိုက်ရင်88ကျောင်းသားတွေဘာလုပ်နေသလဲဒီလူတွေတော့ဖြစ်တန်ခေါင်းရဲ့ဆိုရဲမျှော်မှန်းချက်အများအန်းရှိတယ်လို့ကြားရပါတယ်ကိုမြအေးတို့တိုင်းပြည်ထဲမှာနေပို့ပြီးတော့ကြားရပါလိမ့်မယ်ဆိုတော့ပြည်သူရဲ့ဒီဆန္ဒကိုကိုမြအေးတို့တကယ်ဖြစ်စီနိုင်မယ်လို့ထင်ပါလားဖြစ်စီဖို့အစီအစဉ်တော့ရှိပါလား
အခုစီးရူရဲ့ဆန္ဒကိုကျွန်တော်ဥဒိတ်မှဆေးရမှာပဲဖြည့်ဆည်းဖို့ကြိုးစားရလိမ့်မယ်လေမဖြည့်ဆည်းနိုင်ဘူးဆိုလို့ရှိရင်ပြည်သူရဲ့ဆန္ဒကိုမဖြည့်ဆည်းနိုင်တဲ့အချိန်ဟာကျွန်တော်တို့ရဲ့နိုင်ငံရေးကိုကိုယ့်ဟာကိုယ်ဒီကုန်းချုပ်တဲ့အချိန်ပဲဖြစ်သွားပါလိမ့်မယ်။နောက်ကျွန်တော်တို့နောက်တစ်ချက်ကျွန်တော်ပြောချင်တာကအခုအရင်တုန်းကကျွန်တော်တို့ကအစိုးရပြုတ်ကြကြီးအစိုးရကိုတိုက်တာစစ်အစိုးရကိုဖြုတ်ချတာတပါတီအာဏာရှင်စနစ်ကိုတိုက်တာအခုချိန်ကကျွန်တော်တို့ကတိုက်ရုံတစ်ခုရဲ့နဲ့မရတော့ဘူးကွာတိုက်ရင်းနဲ့တိဆောက်ရမယ့်အပိုင်းတွေပါပါလာတယ်။အဲ့ဒီခါကျတော့ကျွန်တော်တို့ဖြစ်စီခြင်းတဲ့ဆန္ဒကကျွန်တော်တို့အနေနဲ့ကကျွန်တော်တို့ကပိုပြီး capacity ကြီးဝရဲကျွန်တော်တို့ကပိုပြီး academic ဆန်တဲ့ကျွန်တော်တို့ကပိုပြီးလမ်းဆန်းတက်ကြွတဲ့လူငယ်တွေကိုကျွန်တော်တို့ပခုံးပေါ်တင်မှုကျွန်တော်တို့ရဲ့ duty ပါအဲ့ဒါကိုကျွန်တော်တို့ပူဆောင်ပေးဖို့ကျွန်တော်စဉ်းစားပါတယ်ဒါကနိုင်ငံရေးပါတီတရားအနေနဲ့ပဲသွားဒါမှမဟုတ်ရပ်တလူဖွဲ့စည်းအနေနဲ့ပဲသွားကျွန်တော်မလွဲမရှောင်ဒီတပ်ပေါက်ထားဆောင်မဲ့တာဝန်တရားလို့ကျွန်တော်တို့ခံယူထားတယ်ဒီလမ်းကြောင်းပေါ်မှာကျွန်တော်တို့ပြည်သူရဲ့ဆန္ဒကိုကျွန်တော်တို့စက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ဖြည့်ဆွမ်းသွားအောင်ပါဗျာအဲ့မကြည့်ဘူးဆိုရင်တော့ကျွန်တော်စောစောပြောခဲ့တဲ့စကားကလည်းပဲကျွန်တော်ရဲ့နိုင်ငံကြီးကိုကျွန်တော်ညီကိုချိုးလိုက်တာနဲ့အတူတူပါပဲဗ
ျဟုတ်ကဲ့ကျွန်တော်အဲ့ဒီကိုမြအေးတို့ဒီကိုမြအေးတို့ရဲ့ငယ်တဲ့ငယ်ရွယ်တက်ကြွတဲ့ capacity ပြည့်ဝတဲ့လူတွေဆိုတော့ကျွန်တော်ထင်တဲ့ကိုမြအေးတို့ generation ဆာចောင်းသားကောင်းဆောင်အဖြစ်နဲ့လည်းပဲအတွေ့အကြုံအများကြီးလှုပ်ရှားမှုတိုင်းပြည်လုံးအတိုင်းအတာကိုလည်းပဲလွှမ်းခြုံပြီးတော့ဆောင်ရွက်ခဲ့ပြီးဖြစ်တယ်အသက်အရွယ်အဖြစ်နဲ့ဒီအသက်အရွယ်ဟာprime of your life ဆိုတာဟာတကယ်ထိတ်ဆုံးရောက်တဲ့အချိန်အကြာကိုမှန်မှန်ကန်ကန်ချင်းချင်းချင်းချင်းစဉ်းစားနိုင်တဲ့အချိန်လေးဖြစ်တယ်ဆိုတော့ဒီအချိန်ကိုအခွင့်ကောင်းယူပြီးတော့နိုင်ငံရေးကိုပို့ပြီးတော့စောင့်ချလုပ်ဖို့ဆိုတော့ရည်ရွယ်ချက်ကမရှိကြဘူးလားခင်ဗျာ
အရှိရလေကိုတေချာဘောရှိပါလေကိုအခုလုံနာဘောအခုကနိုင်ငံရေးဆိုတဲ့အပိုင်းမှာကျွန်တော်တို့အခုစဉ်းစားလို့ပေါ့နော်လွတ်ဟိုနိုင်ငံရေးပါတီထောင်တာလေနိုင်ငံရေးပါပဲနိုင်ငံရေးပါတီမထောင်ဘဲနဲ့စွတ်တော်ပြင်ပမှာလုံညာလေနိုင်ငံရေးပါပဲကျွန်တော်နီးလန်းလာကွာသွားတာပါဒါပေမဲ့တေချာတခုကတော့88မျိုးဆက်များပြီးဒီကနေ့ဖြစ်ပေါ်နေတဲ့ပြစ်ဆက်ခတ်မြန်မာနိုင်ငံရေးအခြေအနေလုံးဝကင်းကွာသွားတာလွတ်ကင်းသွားတာကင်းကွာလွတ်ပြင်းလွတ်သွားတာလုံးဝမရှိပါဘူးကျွန်တော်တို့ဒီကြာပေါက်ကူကျွန်တော်တို့လုပ်နေပါတယ်ဆက်လက်လုပ်ပါအောင်မှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးမိခင်နဲ့မိခွန်ကတော့အဲ88ကလွန်ချုံပြီးတော့တပါတီတည်းမဟုတ်တော့မှအဲ့ဒီဟာကနေပြီးတော့ခက်ဖြတ်ပြီးတော့ဖြစ်လာတဲ့အင်အားစုတွေဟာပါတီဖြစ်လာနိုင်တယ်ဆိုတာဘယ်နှစ်ခုလောက်ရှိနိုင်မယ်လို့တလို့ရလဲခင်ဗျာအခု88ထဲကပေါ်ထွက်လာမဲ့ပါတီတွေ
အခုကိုအခုလိုလည်းပြင်မှာပေါ့ဒါ88ကနေပြီးတော့မှပေါ်ပေါက်ပွားလာတဲ့ကျွန်တော်တို့ဒူပေါင်တက်ဒီမိုကရက်တစ်ပါတီဆိုလို့ရှိရင်အခုတချို့တူရဲ့ဒီဒီဘက်ဒီမိုကရက်တစ်ပါတီကိုပြန်ပြီးထူထောင်မှုကြိုးစားနေကြတာလည်းရှိတယ်ပေါ့အဲ့တော့ဒါလည်း88ကမူဖားလာတဲ့လူငယ်လူတွေပဲလေကျွန်တော်တို့လူပဲကျွန်တော်တို့လည်းအတူတူတွေပဲလေအဲ့ဒီလူပဲတခြားတော့နိုင်ငံရေးပါတီတွေလည်းပေါ်ကောင်းပေါ်လာနိုင်ပါလေဒါမှမဟုတ်လို့ရှိရင်ရှိပြီးသားဖြစ်တဲ့ဒီပါတီတွေနဲ့ပေါင်းစည်းသွားတာလည်းဖြစ်နိုင်ပါ